20ရာစုအတွင်းအမေရိကန်ကအကျော်ကြားဆုံးစာရေးဆရာတူဖြစ်သတ်မှတ်ခံရတဲ့ Ernest Hemingway ဟာပထမကမ္ဘာစစ်အတွင်းနဲ့စပိန်ပြည်တွင်းစစ်မှာစစ်မြေပြင်သတင်းတောက်လုပ်ခဲ့ပါတယ်။စစ်နဲ့ချစ်ကိုရောရှက်လို့ရေးသားတဲ့ A Farewell to Arms လက်နက်ကိုနှုတ်ဆက်ထားရခဲ့ပြီးဆိုတဲ့လူငင်းဝိတုဟာ Hemingway ရဲ့ပထမဆုံးရောင်းအကောင်းဆုံးစာအုပ်လည်းဖြစ်ပါတယ်။စစ်မြေပြင်အတွေ့အကြုံကိုအခြေခံလို့ရောင်းအကောင်းဆုံးစာအုပ်ရေးနိုင်သူတွေတဲ့ဟင်မင်ဝေးလည်းပါဝင်ပါတယ်။သူကဘာကျော်စောက်နာမည်အတိုင်းကဘာမှာလက်နက်တွေကိုနှုတ်မဆက်နိုင်မဲ့ရှိနေတာမို့ခါသီးတဲ့အတွေ့အကြုံတွေအနှိထာယုံတွေကြာပြိပခဖြစ်ပွားရနေရာနဲ့စစ်မြေပြင်တွေမှာသတင်းတော့တွေသက်စွန်ဆန်ပြားသတင်းသွားယူနေရပါတယ်။စစ်မြေပြင်မှာပဲဖြစ်ဖြစ်ပြိပခနေမြေမှာပဲဖြစ်ဖြစ်သတင်းသွားယူတဲ့လူဟာယူပိုင်းစိတ်ပိုင်းခံနိုင်ရည်ရှိအောင်အသင့်ပြင်ထားရမယ်လို့ဆိုပါတယ်။ပြိပခဇုံမြေမှာအ ਨੇ ဆုံးတော့ပြေးတတ်ပုံတတ်နိုင်ကတိကောက်ဖြစ်တာကိုအောင်းဤနေနိုင်တတ်ရမယ်လို့လန်ဒန်အခြေစိုက် INSI International Muse Steffi Institute နိုင်ငံတကာသတင်းသမားလုံခြုံရေးအဖွဲ့ကပြောပါတယ်ပြိပခနေမြေတွေမှာသတင်းသွားမယူခင်ဖြစ်နိုင်ရင်အခြေခံရှေးဥတုနာပြုတင်နန်းတို့လုံခြုံရေးတင်နန်းတို့ပါတက်ထားပါလို့လည်းအကြံပေးပါတယ်အဝတ်စားဝင်ရင်တော့မှမြင်သာထင်သာတောက်တောက်ပြောင်ပြောင်နေမဝဲပြည်သူစစ်ဝစ်စားတွေမဝဲဖဲအယောင်မှိုင်းမှိုင်းတွေဝစ်ဖို့နဲ့စစ်မြေပြင်သတင်းတောက်အဖြစ်တရားဝင်တက်ရောက်ရတဲ့အခမ်းအနားတွေကလွဲလို့အရက်ဝစ်ပဲဝစ်ဆင်ဖို့လိုတယ်လို့လည်းဆိုပါတယ်စစ်တပ်တားလဲပါဖို့လိုပြီးမိမိကိုမိမိခုခံကာကွယ်နိုင်ဖို့အချွန်ထက်ပါတဲ့အရာလဲစောင့်ထားဖို့လိုတယ်လို့လည်းပြောပြပါတယ်ပြိပခဖြစ်နေတဲ့နေရာဒါမှမဟုတ်စစ်မြေပြင်မှာသတင်းယူသူတွေအတွက်ဆောင်ရန်ရှောင်ရန်တွေကို INSI ကအတော်များများလမ်းညွှန်ထားပြီးဒီထက်သွားရမယ့်ဒေသနဲ့အဲ့ဒီဒေသကလူတွေအကြောင်းအဲ့ဒီဒေသမှာဖြစ်ပွားနေတဲ့အငင်းပွားမှုအကြောင်းစရာတွေသိထားဖို့လည်းမှာကြပါတယ်။သတင်းဆိုတာအဖြစ်ပျက်ကိုတင်ပြပြီးတချို့ကလည်းငါးဘွဲ့ရာငစာချတတ်တဲ့သဘောရှိပါတယ်။ရခိုင်ပြည်နယ်သတင်းတွေနဲ့ပတ်သက်လို့ဆရာကြီးသခင်ကိုရောမိုင်းဂူဘိတ်မှထိမ့်သိမ်းဆောက်ရှောက်ရေးအဖွဲ့ဝင်ဒီဇိုင်းဆရာဦးထွန်းဝင်းငိမ့်ရှုမြင်တာကတော့
နိုင်ငံတကာကသတင်းသမားတွေရေးကြတယ်ဆိုတော့သူကတော့တမိုင်းကြောင်းဆိုတာထဲထဲဘုံလေ့လာပြီးရေးတာမဟုတ်တော့ဘူးလက်ရှိအခြေအနေအတိုင်းနဲ့အမြင်တိုင်းနဲ့ရေးကြတာဆိုတော့ခံစားမှုတွေပါကုန်တာပါနော်ဟိုတကယ်ဒုက္ခရောက်နေတာမျိုးတွေကလည်းဖြစ်နေတော့စာနာစိတ်တွေနဲ့ပုံမှန်ကြည့်တာတကယ်အခြေအနေမှန်နဲ့ဟတာကြီးလည်းဖြစ်တာပါပေါ့ဖြစ်ပြင်းနေရတာတော့ဘာလို့ဒါဟိုလူပြည်အနေနဲ့ကတော့ကခုဝင်လာလားအရင်တော့နေလာလားနိုင်ငံသားဖြစ်ခွင့်ရှိလားဥပဒေရမျိုးလားဆိုတော့အဲ့ဒါတွေကတကယ်နဲ့လေဟိုလုံလောက်တဲ့အစီအထားကိုဖြည့်ရှင်းဖို့ဒီလမ်းဟာလူသားဆန်ရမယ်ဆိုရအတိုင်းတာပါမျိုးတွေလေ
ပြပမီဒီယာတွေဟာဘင်္ဂလားဒေ့ရှ်ကိုစုပြုံရောက်သွားပြီးကဘာကိုသတင်းဖြန့်နိုင်ချိန်မှာပြည်တွင်းမှာတော့လုံခြုံရေးခေါင်းစဉ်အောက်ကနေအကန့်အသတ်နဲ့ပဲသတင်းရယူရပါတယ်ပြောရရင်အင်တာနက်ထွန်းကားလာတာနဲ့အမျှကဘာထိတ်တန်းသတင်းစာကြီးတွေကလွဲလို့တောင်ယုံတန်ယုံသတင်းစာတွေပြပြချိန်မှာမြန်မာနိုင်ငံမှာပုဂ္ဂလိကသတင်းစာထုတ်ဝေခွင့်ရတာမို့မြန်မာသတင်းလောကဟာခေနောက်ကျနေတာလည်းဖြစ်ပါတယ်။တင်နန်းတွေပို့ချထားပြီမဲ့စစ်မြေပြင်သတင်းတော့ဒါမှမဟုတ်ပဋိပက္ခနေမြေသွားသတင်းယူရတဲ့အထူးသတင်းတော့ဆိုရာမျိုးလဲရှိချင်မှရှိမှာကိုနိုင်ငံတကာသတင်းသမားလုံခြုံရေးအဖွဲ့ကသိကောင်းမှသိမှာပါ။ဒါပေမဲ့တိုက်ပွဲသတင်းသွားယူဘူးတဲ့မြန်မာကော်တိုလီမဟာဗျူဟာနှင့်မူဝါဒလေးလာရေးဂျာနယ်အက်ဒီတာဦးနေထွန်းနိုင်ကိုရီကတော
့2005ခုနှစ်နောက်ပိုင်းကမှကျင်းဝတ်တို့ဒီရီယာတို့ဆိုတာကအားကောင်းလာတာပေါ့နော်ဒီတော့ကပြိပခရရှိတယ်သို့တော့ဆရာနာရှင်ဆိုရတယ်ဖြစ်တဲ့အတွက်ကြောင့်လို့ငကိုတဲကတည်င်းရလဲအမောင်ချထားတဲ့ကာလဖြစ်တဲ့အတွက်ကြောင့်လို့တည်င်းတော့ဒီအတွက်လုတ်တာတိုင်းတာမရှိဘူးပြိပခဖြစ်တဲ့ဒေတာတွေကိုကတိတော့ကတော့တွားနိုင်ပို့ကောင်းတဲ့အနေအထားမျိုးရှိရအောင်။တွားဖို့ခက်ခဲတဲ့အခြေအနေမှာသာဒေတာကန်တရင်းကြီးတွေကိုအားကိုးတာပို့ပြီးတော့မှတင့်တော်တဲ့အနေအထားမျိုးပေါ့။2012မှာတချင်မှာဖြစ်တဲ့ဗမာတရင်းသမားတွေကတော့များများတွားနိုင်တယ်။ရခိုင်မှာဖြစ်တော့လဲတွားကြတာပဲ။ဒါပေမဲ့တွားလို့မရတဲ့အနေအထားတွေအကန့်အသတ်တွေအများကြီးရှိတာပေါ့နော်။လုံခြုံရေးအနေအထားအရတွားရခက်တဲ့အနေအထားမျိုးတွေမှာကြတော့လဲတိတ်မစွန့်စားကြတာမျိုးတွေ့ရတယ်။ဒါပေမဲ့တရင်တော့နေနေတော့မစွန့်စားတာတော့မဟုတ်ဘူးတချင်ပြိပခါတို့ဘာလို့မှစင်တယ်တော့တော်တော်များများကတိုက်ပွဲဖြစ်နေကြာကာလမှာတွားတယ်ကျွန်တော်ကိုယ်တိုင်လည်းတွားတယ
်ရခိုင်ပြည်နယ်မှာတရင်ယူဖို့ဆိုရင်နေမြေအနေထားကိုကမြမတရင်သမားတွေအတွက်မလွယ်ကူလှဘူးလို့လည်းပြောပါတယ
်မေကြီးတောင်ကျော်ဘက် ရတဲ့တော့ဘူးကြောင်မောင်းတော့ဆိုရင်အတန်းအများတော့လည်းပူများနိုင်တာလည်းရှိတယ်။အဲ့ဒါကြောင့်မတော်နိုင်တဲ့အတွက်ကြောင့်အဲ့ဒီဘက်ကတတိယနေရာတော့ပို့ပြီးတော့မှ controversial ဖြစ်လို့ရှိရပေါ့။ဒီမေယူတောင်ကျော်ဆိုတဲ့နေရာကပြောမယ်ဆိုရင်ရခိုင်တိုင်းသားကိုယ်ပိုင်ကတွားလာတော့ဖြစ်ခဲ့တဲ့အနေအထားမျိုးပေါ့နော်။၂000ခန့်တောင်စိတ်တွေမှာဖြစ်တာ။လိုကယ်သတင်းတော့တွေအနေနဲ့ကျတော့ရောက်တယ်ရှိတယ်။ဒါပေမဲ့အခုမောင်းတော့လို့ဒေတာမျိုးသွားတဲ့အခါမှာပို့ပြီးတော့မှခတ်သွားတယ်ဟိုဘက်လောက်မလွယ်ဘူး international ဘက်ကလည်းသူတို့ယူတဲ့တရင်တွေကလည်းသူတို့နဲ့နှီးဆိုင်ရာတွေနဲ့ပဲယူနေတယ်ဆိုတော့ပုံစံမျိုးတွေဖြစ်နေတယ်ပေါ့
ဥနေထွန်းနိုင်ဟာစီးပွားရေးနိုင်ငံရေးလူမှုရေးစတဲ့ကဏ္ဍအရရကိုကိန်းဂဏန်းတွေအချက်လက်အကူအကားတွေကိုသူ့ဒေသနာလုပ်နေသူလည်းဖြစ်တာမို့
ဘင်္ဂလားဒေ့ရှ်ဘက်ကလူ3သိန်းကျော်လောက်ပြေးသွားတယ်လို့ဆိုတယ်။ကပ်နေထဲမှာရှိနေတဲ့လူကြီးတွေက3သိန်းပြေးသောင်းလို့ဆိုတယ်။အကြစီရလို့ဘာလို့ဘကရကန်ကြီးနဲ့တခုလည်းမကပဲနဲ့မြန်မာတိုင်းကလုံးမှာဆိုရင်တို့ကော်ရိုရင်ဂျာပေါ့အင်္ဂလိပ်ကတန်းလောက်ရှိတယ်လို့ဆိုတယ်။3သိန်းကျော်ဆိုဘယ်လိုထွက်သွားလဲ။ဒီမေယူတောင်ကျော်တို့မှာဒီလူ3သိန်းကျော်ဘယ်ချိန်ထဲကပုံနေတာလဲ။မြန်မာတိုင်းကလုံးမှာ2014တကောင်စရင်အရာဆိုရင်ကိုမွတ်စလင်ကိုးကွယ်တဲ့သူကတတန်းနဲ့တသိန်းကျော်ပဲရှိတာ။အခုတို့တွက်ပြနေတဲ့ပုံစံမျိုးတွေကမြန်မာနိုင်ငံလို့ရခိုင်ရောပေါင်းရင်တတန်းကျော်နှစ်တန်းနီးပါးလောက်ရှိတယ်ဆိုတော့1988ကာလလောက်ကနေ5သိန်းကျော်6သိန်းကျော်လားအဟင်းသားမတိုင်ရင်တော့ငကားမင်းစစ်စစ်ရင်တော့ဆိုရင်ဒီကတသိန်းခွဲ UNHCR ပြောတာက2သိန်းခွဲအဟင်းသားနဲ့ပြန်ဝင်လာတော့တသိန်းနဲ့9000ဖြစ်သွားတယ်။ထွက်နေတဲ့အရေးအတွက်ကရောတကယ်ပဲဒီဂျောကနေထွက်နေတာလားဘလူးဘုံစံမျိုးနဲ့နေရလဲဘလူးစင်းကောက်ထားလဲ data နဲ့ facts ကလည်းကျွန်တော်တို့ဒီမှာတော်တော်ပြဿနာရှိရဲ့ဗျအဲပေါင်းစုံအားနည်းမှုကြီးပဲဗျသတင်းဖော်ပြမှုကိုကြည့်ရင်လည်းနှစ်ဖက်စလုံးကတော့အားနည်းတာပဲ
ဥနေထွန်းနိုင်လို့သတင်းလုပ်ငန်းအပြင်သူတည်သနာပါလုပ်နေသူဟာဗြိတိနိုင်ငံခြေဆိုင်နိုင်ငံတကာသတင်းသမားလုံခြုံရေးအဖွဲ့ရဲ့ဆောင်ရန်ရှောင်ရန်တွေကိုလိုက်နာမဲ့သူဖြစ်မှာသေးကြပေမဲ့ပြိပက္ခကြောင့်ထွက်ပြေးရသူဥရစင်းကိုကလသမကအပါဝင်နိုင်ငံတကာသတင်းတွေကိုကိုကသုတေသနလုပ်ဖို့အခက်ကြုံနေရပါတယ်ရှင်။